င်္ဂလာပါခင်ဗျာ VO American အတန်ကနေစနေနေ့မနက်ပိုင်း2ချက်စီစဉ်တွေကိုမနက်9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အခုအပိုထုတ်လွှင့်ပေးမယ်မနက်6နာရီခွဲကနေ9နာရီအစီအစဉ်ကိုလိုင်းဒိုမီတာ24 32နဲ့40တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထုတ်လွှင့်ပေးမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သိပ္ပံနဲ့နည်းပညာကဏ္ဍစောင့်စဉ်ကဏ္ဍနဲ့အတူတန်မှုတက်တာပြောစကားအစီအစဉ်မှာဆိုရင်တော့
အခုကချင်ပြည်နယ်နဲ့ပတ်သက်လို့တော့ဒုက္ခတွေ6000လောက်ရှိနေတဲ့အနေအထားဖြစ်ပါတယ
်ဟုတ်ကဲ့
ဆိုတော့နောက်နှစ်ဖက်ကြားထဲမှာတက်ခိုက်မှု
နေဆက်ရေးရဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတိန့်ထင်းနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒီတဲ့ကမှာအရင်ဆုံးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့လူဦးရေတိုးလာနေတဲ့မြန်မာနိုင်ငံမြို့ကြီးတွေမှာမြေအောက်လိုင်ကောင်းတွေတူဖို့မယ်ဆိုရင်ဘာတွေသတိထားရမလဲဆိုတော့စင်ကာပူမြန်မာဘူမိဗေဒအသင်းဥက္ကဋ္ဌဖြစ်တဲ့စင်ကာပူမြေအောက်လိုင်ကောင်းတူဖို့ရဆံရလေ့လာနေတဲ့ဥကာဝင်းကအင်းကြီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးပြောပြပေးပါပါ
ရန်ကုန်မြို့အဆောက်အဦကတော်တော်များများကလည်းအိုနေပြီအောက်မှာဖောင်ဒေးရှင်းတွေပါရကောင်းမှုမှုလည်းရှိချင်မှရှိပဲအဲ့တော့အဲ့လိုနေရာမျိုးတွေမှာဒီလိုတန်နဲ့ဘိုရင်းတို့ TVN တို့လုပ်မယ်ဆိုလို့ရှိရင်ဒါတော်တော်ကြီးကိုတတိထားပြီးတော့ပတ်ဝန်းကျင်အဆောက်အဦတွေပြုံမကြအောင်မလိုအပ်တဲ့ဖြစ်ရတဲ့မဖြစ်အောင်တော်တော်များများကြီးကိုကာဝယ်ရမယ်အဲ့လိုကာဝယ်ဖို့အတွက်မြေအောက်ကြောက်သားတွေနဲ့မြေအောက်မြေဆွိုင်းနေပေါ့ဆွိုင်းနေတဲ့ rock တွေရဲ့အခြေအနေကိုအတိကထားပြီးတော့လေ့လာဖို့ကတော်တော်ကြီးကိုလိုပါတယ်
။မှာစင်ကာပူလိုနေရာမျိုးကကျွန်းလေးမှာအောက်အောက်ထဲမှာအများကြီးတွေတူးထားတယ်ပေါ့နော်။ဒီကရန်ကုန်မြို့ကမြေမျိုးနဲ့ဟိုအခြေအနေဆင်ဆင်တူမတူနောက်ဘန်ကောက်လိုနေရာမျိုးနဲ့တူမတူနည်းနည်းရှင်းပြပေးပါ
။စင်ကာပူဆိုလို့ရှိရင်လည်းဒါကျွန်းနိုင်ငံလေးပေါ့နော်။ဒါပင်လယ်ရေပတ်လယ်ဝိုင်းနေတယ်။နောက်ရန်ကုန်မြို့ဆိုလို့ရှိရင်လည်းဒါပင်လယ်ဝါနဲ့ပိတ်ပြီးတော့မဝေဘူး။ဘန်ကောက်ဆိုလို့ရှိရင်လည်းပင်လယ်နဲ့ပိတ်မဝေဘူး။ဒီမြို့ကြီး၃မြို့မှာအောက်ခံမြေတွေကတော်တော်များများကတော့တိတ်ပြီးတော့မမာဘူးပေါ့ဆိုလိုတာသူတို့မှကြောက်ပေါ့လေ rocket level ကနည်းနည်းလေးနဲ့တယ်ပေါ့မြေအောက်ယထာလန်းလို့ကားလန်းလို့ဆိုတာတရားလူအများသုံးမှဖြစ်တဲ့အတွက်ကြောင့်တိတ်ပြီးတော့အနေကြီးမဆောက်မီတာ20 30လောက်မှပဲဆောက်ကြတယ်ပေါ့လေအဲ့တော့ဒီမြန်မာပြည်ရန်ကုန်မြို့ရယ်စင်ကာပူရယ်နောက်ဘန်ကောက်မြို့ရယ်ဆိုရင်ဆွိုင်းထဲမှာပဲတန်နယ်တွေကိုတူဖို့များတယ်ပေါ့ဆွိုင်းထဲမှာတန်နယ်တူမယ်ဆိုရင်တူရတာကတော့သိမခဲ့ဘူးလွယ်တယ်ဒါပေမဲ့ဒီပတ်ဝန်းကျင်ကအဆောက်အဦတွေကိုကာဝယ်ဖို့ထိန်းသိမ်းဖို့ကတော့တော်တော်ကြီးကိုအဓိကထားပြီးတော့လုပ်ရလိမ့်မယ်
အဲ့လိုမျိုးတူးတယ်ဆိုလို့ရှိရင်ရန်ကုန်မြို့အတွက်ကဟိုဆော့ဆော့ပြောသလိုပေါ့နော်တတိထားမှာအဆောက်အဦတွေဟောင်းလို့ပေါ့နော်ဘန်ကောက်မှာလည်းအဲ့လိုမျိုးဟောင်းတာတွေရှိတာပဲအဲ့တော့ဘန်ကောက်ကအခြေအနေနဲ့ရောရန်ကုန်နဲ့ဘာကွာလဲ
ဘန်ကောက်ကမြေအောက်လမ်းကြောင်းတွေဟာအဓိကသူတို့ရဲ့ CBD ပေါ့ Central Business District Area အဲ့ area မှာပဲမြေအောက်မြေထားလမ်းတွေရှိတာများပဲအဲ့ area မှာရှိတဲ့အဆောက်အဦတွေကလည်းနောက်ပိုင်းဆောက်ထားတဲ့အဆောက်အဦတွေဟောနောက်ပြီးတော့သူတို့က foundation ကြကြနာနာဆောက်ထားတဲ့အဆောက်အဦတွေဆိုတော့သူတို့တွေအတွက်ကတော့တော်တော်ကြီးကိုကြိုတင်ကာကွယ်ထားတာတွေများတယ်ဆောက်အဦအဟောင်းတွေအောက်ကနေသွားတာမရှိဘူ
းရန်ကုန်ကျတော့
ရန်ကုန်ကျတော့လမ်းကြောင်းကလည်းအတိအကျပင်ညာတူမမသိဘူးလေဆိုလိုတာဥမာဆိုရင်ဆုလွေဖျားလမ်းတစ်လျှောက်ဖြစ်မလားပိုကျော့အောင်ဆန်းလမ်းတစ်လျှောက်ဖြစ်မလားပေါ့အဲ့ဒါဆိုလို့ရှိရင်တချို့နေရာတွေကအဆောက်အဦနေရာလဲဟောင်းမယ်ဟိုးနှစ်ပေါင်းများစွာဆောက်တာဆိုတာဖောင်ဒေးရှင်းရံတိတ်ပြီးတော့နက်နက်ကြီးတူထားမှလည်းမဟုတ်ဘူးဆိုတော့အဲ့ဒါတွေကလည်းတော်တော်ကြီးကိုကာဝယ်ရလိမ့်အဆောက်အဦတွေအတွက
်အရင်အင်္ဂလိပ်ခေတ်ကဆောက်တဲ့အဆောက်အဦတွေကတော်တော်လေးကောင်းတယ်လို့ပြောကြတယ်လေဒီနောက်တိုးထည့်တာတွေမဟုတ်ဘူးပေါ့နော်ငကိုရှိပြီးသားဒီမြို့လေရက်ကွယ် Central District ပေါ့နော်ဒီဆူးလေနဲ့အဲ့ဒီအောက်တည်းကခုတတိတောင်မှသူတို့ရေနှုတ်မြောင်းနေပါ ರಿ ပေါ့နော် Sewage Line တွေပါ ರಿ တော်တော်လေးကိုကောင်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီအောက်မှာတူးတယ်ဆိုရင
် Foundation ကောင်းတာလည်းမကဘူးဒီအဆောက်အဦတွေကဘလောက်ကြာပါလဲဒီအဆောက်အဦတွေရဲ့ဟိုဆောက်လုပ်ထားတဲ့စနစ်ကဘလို့ရှိလဲဆိုတော့အဲ့ဒီအရာတွေကိုလည်းကြည့်ရမှာပေါ့ဥပမာစင်ကာပူလိုဟာမျိုးဆိုလို့ရှိရင်ဒီလိုတန်တလီနေမြောက်ကတော့မယ်ဆိုရင်ဆောက်လို့ရေးကုမ္ပဏီတွေကဒီတူလမ်းကြောင်းတစ်လျှောက်မှာရှိတဲ့အဆောက်အဦရဲ့ building plan တို့ foundation plan တို့ဟာအစိုးရစီမံဝယ်ရတယ်မြေပုံတွေကိုဝယ်ပြီးတော့သူကကြိုတင်ပြီးလေ့လာရတယ်သူတို့ဘက်ကလည်းအမှားယွင်းမရှိအောင်ကြိုပြီးတော့လုပ်ထားရတယ်အဲ့တော့ရန်ကုန်မြို့မှာလည်း
အဲ့လိုလုပ်မယ်ဆိုရင်ဒီအဆောက်အဦးတွေရေနှုတ်မြောင်းတွေရဒီဇိုင်းတို့အဲနဲ့မှာတူတယ်ဆိုတော့အဲ့ဒီဒါတွေကိုရဖို့အတွက်ကွန်စထရှင်ကုမ္ပဏီတွေကနေရှာပြီးတော့ကြိုတင်ပြီးလေ့လာထားဖို့လိုလိမ့်မယ်။ရထားနှလုံးမျိုးဖောက်တဲ့ခါမှာအောက်မှာလှုပ်ရှားတဲ့ဒီရထားရဲ့ဟိုအရှိန်ရိုက်ခတ်မှုကလည်းအပေါ်တက်နိုင်တော့လေ။ဒါနဲ့ပတ်သက်ပြီးတော့ဘာတွေဟိုကြိုတင်ပြင်ဆင်တာတွေလု
ုင်းလုပ်ငန်းတွေလုပ်ပြီးပြီဆိုရင်သူက consultant company ငါပြီး consultant company က feasibility study လုပ်တဲ့အခါပတ်ဝန်းကျင်ကို affect မဖြစ်အောင်ဒီ vibration ပေါ့အဲ့ဒါတွေကိုသူကအကုန်လုံးထည့်ပြီးစဉ်းစားရတယ်။ဒါဘယ်အနည်းလောက်မှာဘယ်ဒီမျိုးစားမှာလိုင်ကောင်းတွေတူးမယ်တူးပြီးရင်လည်းသူကလိုင်ကောင်းမှာ protection ring တွေလို့ခေါ်တာပေါ့။ဟိုရေတွင်းတူးပြီးရင်ရေတွင်းမှာအုပ်ပေါင်းတွေခတ်တယ်လို့ပေါ့ပေါ့။ဟိုရေတွင်းအုပ်ပေါင်းကတော့ vertically သွားတာပေါ့။တာနယ်ကျတော့သူက horizontally ပေါ့။ရေပြင်ကြီးအတိုင်းပေါင်းကြီးတွေ concrete အထူကြီးတွေနဲ့ protection ring ကြီးတွေထားလာတဲ့အတွက်ကြောင့်ဒီ vibration နဲ့ပေါ့ဆိုးကျိုးတက်ရောက်မှုကတော့တော်တော်ကြီးကိုနေပါတယ
်။တကယ်လို့များဟိုငနှင်းနေပါတယ်လှုပ်မယ်ဆိုရင
်哦ญาติพี่ตัวตันเนโอดีไซน์ลงได้อาคามาเงลีนแฟคเตอร์โอตัวแท้พี่တော့စဉ်းစားပြီးသွားပြီဒီဟာအတွက်ကသိပြီးတော့ပူစရာမလို
စင်ကာပူမှာအခုလက်ရှိမြောက်ယထာလန်းနေကားလန်းနေလောက်ထားတာစင်ကာပူမဲ့အခြေအနေဘယ်လိုရှိလဲ
စင်ကာပူဘာတော့ယထာလန်းနေရတော့တိုးချဲ့ပြီးတိုးချဲ့နေတာပဲစင်ကာပူရဲ့ LDA ရဲ့ဒီ master plan အရဆိုရင်သူကနောက်ထပ်ယထာလန်းနေကိုတက်ကြေ2000နဲ့24 25လောက်ထိဆက်ပြီးတော့ဆောက်ဖို့အတွက်သူတို့က plan ရှိတယ်အခုလောလောဆယ်လဲအဓိက line ကြီး2 line ပေါ့လေ downtown line 2နဲ့3ဆိုလို့ရှင်လဲကြီးပဲသူတို့ဆောက်နေကြတယ်ဒါမြေထာလန်းပေါ့လေကားလန်းအနေနဲ့ဆိုလို့ရှင်လဲ Marina Coastal Expressway လို့ခေါ်တာပေါ့ MCE project ဆိုတာလဲသူကဆောက်နေတယ်အဓိကနေပြီးအဲ့ဒါမြေရောက်ကားလန်းကြီးပေါ့နောက်တစ်ခုကရက်ွက်တွေနဲ့သမှုဆောင်တွေအတွက် power supply လုပ်ဖို့ပေးဖို့ဆိုပြီးတော့လဲစင်ကာပူရဲ့ public utility ပေါ်ကလည်းဒီ power supply ပေါ်ဖို့အတွက်ကီလိုမီတာ40လောက်ကျေတဲ့တန်လေကြီးနှစ်ခုစားမယ်ဆိုစင်ကာပူမှာတော့အဓိကတော့ဒီမြောက်တန်လေလုပ်ငန်းတွေကတော်တော်များများလဲဆက်လုပ်နေတယ်ရှင်းတယ်လုပ်ပြရတယ်အများကြီးရှိပါသေးတယ
်မြန်မာနိုင်ငံမှာအခုလိုမျိုးပေါ့နော်မြေအောက်ယထာလိုင်းတွေလုပ်မယ်ဆိုရင်တော့ဘယ်ဟာကိုအဓိကဦးစားပေးပြီးတော့စဉ်းစားဖို့တန်တယ်လို့ထင်လဲ
အဓိကတော့ဆိုတော့ပြောကြသလိုပေါ့မြေပေါ်မှာရှိတဲ့အဆောက်အဦတွေကိုအန်တရနေနေသမျှနေအောင်လမ်းကြောင်းမျိုးကိုရွေးရမယ်ဒီတေး site investigation ကိုလုပ်ရမယ်တကယ်အတွေ့အကြုံရှိတဲ့လုံလဲလုံဖူးတဲ့ reputation ကောင်းတဲ့ company တွေကို contract award လုပ်ပြီးတော့တပ်သိနားလဲကျွမ်းကျင်တဲ့ပညာရှင်တွေကိုထည့်သွင်းပြီးတော့အသုံးပြုလုပ်ရဲ
ဥကာဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါ
တော့ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါနားဆင်ရမှာကတော့အပတ်စဉ်စောင်းစဉ်ကဏ္ဍပါ။ဦးအောင်ခင်ကဒေါက်စခင်စိုးဝင်းနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။လာမယ့်2015ခုနှစ်မှာအာဆီယံ Economic Community ကိုအာဆီယံဘုံစည်းမှာပါဝင်လာကြမယ်။မေဃောင်မြင်ဝမ်းနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းအခြေအနေကိုဘန်ကောက်အခြေစိုက် Jetro Japan သုတေသနအဖွဲ့ကမကြာမီကစာအုပ်ထုတ်ထားပါတယ်။စာမျက်နှာ400ကျော်အခန်းပေါင်း70ခန်းရှိပါတယ်။မြန်မာနိုင်ငံကျန်းတဲ့တရားထုတ်လုပ်သူများအသင်းရဲ့ဒုဥက္ကဋ္ဌဦးဆန်သိန်းကမြန်မာလုပ်ငန်းအခြေအနေကိုအခန်း၄ပါရေးထားပါတယ်။အာဆီယံဘုံစည်းအတွင်းမှာကုန်ပစ္စည်းတွေဝန်ဆောင်လုပ်ငန်းတွေကျွမ်းကျင်လုပ်သားနဲ့ဝေဖန်ငင်ရင်းစတာတွေလွတ်လပ်စွာသွားလာလို့နိုင်ရမယ်လို့ညီမထားတဲ့အတိုင်းဖြစ်နိုင်အောင်ပြင်ဆင်နေတာတွေကိုဖော်ပြထားတာဖြစ်ပါတယ်။အာဆီယံဒေသအခောက်ခုံမဲ့ကုန်သွယ်ရေးမှာပါဝင်နိုင်ဖို့ဆိုတာမြန်မာအတွက်စိန်ခေါ်တာကိုရင်ဆိုင်ရတယ်လို့ဖြစ်နေပါတယ်။အမိန်ပေးစီးပွားရေးစနစ်လွန်ခဲ့တဲ့နှစ်မတ်လအထိကျင့်သုံးခဲ့တာကြောင့်ခွဲခြားစိတ်ပြဆန်းစစ်တာမျိုးတွေမလုပ်နိုင်ခဲ့ပါဘူး။အာဆီယံဒေသစီးပွားရေးပူးပေါင်းမှုထဲမှာပါဝင်နိုင်အောင်မြန်မာအနေနဲ့အစွမ်းကုန်ကြိုးစားရအောင်မှဖြစ်ပါတယ်တဲ့။ဒါကြောင့်မြန်မာနိုင်ငံရင်ဆိုင်ရမယ့်အခက်အခဲနဲ့ပြုပြင်ရေးရောင်ဖြစ်ပေါ်လာမယ့်အလားအလာတွေကိုတင်ပြထားပါတယ်
။မြန်မာနိုင်ငံမှာတယံစာတကျွဲဝါတာကြောင့်မြန်မြန်ဆန်ဆန်တတိဖြစ်ခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်စေတယ်လို့စီးပွားရေးပညာရှင်တဦးကမှတ်ချက်ချပါတယ်။ ဒီစိတ်ဓာတ်ကြောင့်ကုန်ထုတ်လုပ်ငန်းမှာပြန်ဆိုင်မှုအားနည်းနိုင်ပါတယ်အသုံးမပြုရသေးတဲ့မြန်မာအများကြီးရှိနေတာကိုကြည့်ရင်စီးပွားရေးလှုပ်ရှားမှုတိတ်မရှိတာသိတာပါတယ်2020ပြည့်နှစ်မှာလူတူဦးချင်းရဲ့ဝယ်လိုအားကိုကြည့်တဲ့အခါမြန်မာနိုင်ငံသားဟာဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေရဲ့အောက်မှာရောက်နေပါတယ်လွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းငွေဆက်ကူရိုက်နှိပ်သ ဝေးဆက်ကူအဆမတန်ရိုက်ထုတ်မှုနဲ့ကုန်ကြစည်ကြီးလေးမှုဟာအဓိကကြရဲလို့ဆိုပါတယ
်အမြတ်အစွန်မြန်မြန်ရမယ်သင်္ဟာဇာတထုတ်ယူလုပ်ငန်းမှာနိုင်ငံခြားကအများဆုံးရင်းနှီးမြှုပ်နှံကြပါတယ်2010အထိမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဒေါ်လာတန်ပေါင်း3000ရှိပါတယ်ဒီအထဲမှာရင်းနှီးနဲ့ဓာတ်ငွေမှာ43ရာခိုင်နှုန်းလျှက်စစ်တအားမှာ35ရာခိုင်နှုန်းတတ်တူ24ရာခိုင်နှုန်းရှိပြီးကုန်ထုတ်လို့ရေးမှာ9ရာခိုင်နှုန်းသာရှိပါတယ်။ဒီကာလမှာမြန်မာနိုင်ငံသားတွေဒေါ်လာသန်း 1,000 ကျော်ဖို့သာရင်းနှီးမြှုပ်နှံနိုင်ပါတယ်။ဒီအထဲမှာဆောက်လို့ရေးကအများဆုံးဖြစ်ပြီး53ရာခိုင်နှုန်းယူထားပါတယ်။ရက်စစ်တအားမှာ27ရာခိုင်နှုန်းသေယူပို့ဆောင်ရေးမှာ6ရာခိုင်နှုန်းမြှုပ်နှံကြပြီးကုန်ထုတ်လုပ်ငန်းမှာ8ရာခိုင်နှုန်းသာရင်းနှီးကြပါတယ်။ခီးသွွားလုပ်ငန်းသတ္တုတွင်စိုက်ပျိုးရေးနဲ့မွေးမြူရေးမှာ10ရာခိုင်နှုန်းဝန်းကျင်သာရင်းနှီးနိုင်ပါတယ်။အာဆီယံအသင်းရဲ့နိုင်ငံခြားမြှုပ်နှံမှုစုစုပေါင်းမှာမြန်မာက1ရာခိုင်နှုန်းသာရှိပါတယ
်အခုအောက်ကရတဲ့အစိုးရဝင်ငွေကိုကြည့်ရင်မဲခေါင်၄နိုင်ငံမှာမြန်မာနိုင်ငံကအနည်းဆုံးဖြစ်ပါတယ်2005ခုနှစ်မှာအစိုးရအခွန်တော်ငွေဟာပြည်တွင်းအတွင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းသာရှိပါတယ်ကမ္ဘောဒီးယားက17ရာခိုင်နှုန်းလာအိုက12ရာခိုင်နှုန်းဗီယက်နမ်က22ရာခိုင်နှုန်းရှိတဲ့အတွက်မြန်မာအစိုးရထက်အနည်းဆုံး2ဆကျော်များနေကြပါတယ်မြန်မာပြည်မှာနိုင်ငံပိုင်စက်ရုံ800လောက်ရှိပြီးပုဂ္ဂလိကပိုင်လုပ်ငန်း3000ကျော်ရှိပါတယ်ပုဂ္ဂလိကခန္ဓာမှာအလုပ်သမား10ယောက်ထက်နည်းတဲ့အသေးစားလုပ်ငန်းက96ရာခိုင်နှုန်းဖြစ်ပါတယ်ကျန်တဲ့4ရာခိုင်နှုန်းကအလက်စားနဲ့အကြီးစားပုဂ္ဂလိကလုပ်ငန်းတွေဖြစ်ပါတယ်သမဝါယမလုပ်ငန်းက100နီးပါးရှိပါတယ်ဈေးကွက်စီးပွားရေးကိုဥတီတယ်ဆိုပေမဲ့အစိုးရစက်ရုံတွေတိုးပွားလာတာတွေ့ရပါတယ
်နိုင်ငံခြားကုမ္ပဏီနဲ့ဖက်ဆက်လုပ်ထားတဲ့ဝန်ကြီးဌာနတွေကြောင့်နိုင်ငံပိုင်စက်ယုံတွေတိုးပွားလာတာဖြစ်ပါတယ်နိုင်ငံခြားကုမ္ပဏီကလည်းအခွင့်အရေးရအောင်အစိုးရနဲ့ဖက်ဆက်လုပ်ချင်ပါတယ်ဖက်ဆက်လုပ်ငန်း60ရာခိုင်နှုန်းမှာဝန်ကြီးဌာနလက်အောက်ခံအဖွဲ့အစည်းတွေပါဝင်ပါတယ်စေအုပ်စုပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာစီးပွားရေးဥပိုင် Limited ဟာဖက်ဆက်လုပ်ငန်းအများဆုံးပါဝင်ကြပါတယ်အမှတ်1စက်မှုဝန်ကြီးဌာနကနိုင်ငံပိုင်လုပ်ငန်းအများဆုံးတိုးချက်ပါတယ်စက်ယုံဟောင်းကိုမွမ်းမံတာရှိတယ်လို့အသစ်တိဆောက်တာလည်းရှိပါတယ်ထောင်းနဲ့အတွင်းမှာပြင်းစင်မွန်မှန်တဲ့ဈေးကဒေါ်လာတန်း 1,000 ကျော်ရှိပါတယ်။စီးပွားရေးတွက်ချေမကိုက်ပဲအရှုံးနဲ့လေပတ်နေရတဲ့နိုင်ငံပိုင်စက်ယုံတွေလည်းရှိပါတယ
်။ဒါကြောင့်မလို့နိုင်ငံပိုင်စက်ယုံတွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းတဲ့အစီအစဉ်တွေလှုပ်လာပါတယ်။1990ပြည့်နှစ်မှာမှတ်ပုံတင်စက်မှုလုပ်ငန်း20ကျော်သာရှိပေမယ့်1992ခုနှစ်မှာ800ကျော်ဖြစ်လာပါတယ်။နှစ်နှစ်အတွင်းမှာအဆပေါင်း40တိုးပွားလာတာဖြစ်ပါတယ်။2006ခုနှစ်ရောက်တော့ပုဂ္ဂလိကစက်ယုံအလုပ်ယုံ3000ကျော်ရှိလာပါတယ်စက်မှုတည်ဝန်ကြီးဌာနလက်အောက်ကလုပ်ငန်းတွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းပေးလိုက်လို့အခုလိုအများအပြားတိုးပွားလာတာဖြစ်ပါတယ်2006ခုနှစ်မှာစက်မှုစုံ18ခုအထိရှိပြီးစက်မှုလုပ်ငန်း1000မှာအလုပ်သမားက3000ခွဲရှိပါတယ်လုပ်ငန်းအသေးစားက58ရာခိုင်နှုန်းအလတ်စားက25ရာခိုင်နှုန်းအကြီးစားက18ရာခိုင်နှုန်းရှိပါတယ်။ဒါကြောင့်အသေးစားနဲ့အလတ်စားလုပ်ငန်းတွေရဲ့အခန့်ကဏ္ဍဟာစက်မှုလုပ်ငန်းတိုးချဲ့တဲ့နေရာမှာအရေးကြီးလာပါတယ်
။ ASEAN Economic Community ကို ASEAN ဘုံစည်းမှာမြန်မာပြည်ပါဝင်လာနိုင်ဖို့အတွက်မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ကလည်းတက်ကြွစွာပါဝင်နေပါတယ်။ပုဂ္ဂလိကလုပ်ငန်းအစိုးရအရာဒါနိုင်ငံခြားပညာရှင်နဲ့ဝေဖန်သုံးသပ်သူတွေတွေ့ဆုံဆွေးနွေးနိုင်အောင်အသင်းချုပ်ကစီစဉ်ပေးပါတယ်။ဒါပေမဲ့မြန်မာအခြေအနေဟာအာဆီယံဘုံစည်းနဲ့အဝင်ခွင့်ချဖြစ်ဖို့အများကြီးလိုနေပါတယ်။စနင်ရောလူရောအဆောက်အအုံရောပြုပြင်စရာတွေပြောင်းလဲစရာတွေမုန်းမံစရာတွေအများကြီးရှိပါသေးတယ်။ဒါပေမဲ့အစိုးရခေါင်းဆောင်တွေနိုင်ငံရေးပါတီတွေပြည်သူ့ကိုယ်စားလှယ်အမှုတမ်းလုပ်ငန်းရှင်တွေအလုပ်သမားတွေအားလုံးတက်ညီလက်ညီကြိုးပမ်းကြရင်တော့အာဆီယံဘုံစည်းမှာပါဝင်နိုင်ဖို့အလားအလာကောင်းကြောင်းဦးစံသိန်းကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်စောင်းစဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့တမူးတသားပြောစကားအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ် တမရဦးသိန်းစိန်အစိုးရအဖွဲ့တွေကပြည်တော်စုဝန်ကြီးတူဖြစ်သူနဲ့ဇက်ရေးရဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတိန့်ထေကိုနယူးယောက်မြို့မှာ VOA မြန်မာပိုင်းကတီးတန့်တွေ့ဆုံမေးမြန်းခွင့်ရရှိခဲ့တာမှာနယ်ဇက်ရေးရဝန်ကြီးဌာနရဲ့ကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာလှုပ်ဆောင်နေတဲ့လုပ်ငန်းဆောင်တာတွေကိုဒုတိယဗိုလ်ချုပ်ကြီးတိန့်ထေနဲ့ဥရောနီငိမ့်ကဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့တိကျမှာခင်ဗျာဥရောနီငိမ့်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နေစားရဝင်ဌာနဖြစ်တဲ့အတွက်ကြောင့်မို့တခြားသောဒီတိုင်းသားဒီသားတွေရှိရပါတော့အခုဆိုရင်တော့ဒီစစ်ပွဲတွေရှိနေတဲ့ကချင်ပြည်နယ်နဲ့ပတ်သက်လို့ဘယ်လောက်အတိုင်းတာဒီအဲ့ဒီဒေသရဲ့ပုံမျိုးတိုးတက်ရလှုပ်ဆောင်နေပါသလဲခင်ဗျာ
အခုကချင်ပြည်နယ်နဲ့ပတ်သက်လို့တော့ဒုက္ခတွေ6000လောက်ရှိနေတဲ့အနေအထားဖြစ်ပါတယ
်
သို့တော့နောက်နှစ်ဖက်ကြားထဲမှာတက်ခိုက်မှုလေးတွေဖြစ်လာတဲ့အခါမှာယာယီအားဖြင့်အရေးတော်ကတကယ်များပြားသွားတဲ့သဘောလည်းရှိပါတယ
်
တမန်အားဖြင့်တော့6000လောက်ရှိတဲ့အထက်မှာအတွင်းပိုင်းမှာကျွန်တော်တို့3000လောက်ရှိပြီးတော့နေဆက်လိုင်းတစ်လျှောက်မှာ3000လောက်ရှိနေတဲ့အနေအထားပဲဖြစ်ပါတယ်။
ဟုတ်
အဲ့တော့ဒီအတွင်းပိုင်းမှာရှိတဲ့3000လောက်ကတော့ပြင်ကျွန်တော်တို့ဒီလူသားချင်းစာနာတဲ့အကူအညီထောက်ပံ့နေပေးတဲ့နေရာမှာအခက်အခဲမရှိပေမဲ့နေဆက်လိုင်းမှာရှိတဲ့ဒုက္ခတွေ3000လောက်ကြတဲ့ခါကျတော့ကျွန်တော်တို့ဒီလုံခြုံရေးအကန့်အသတ်တွေဖြစ်ပေါ်လာတဲ့အချိန်မှာဖြစ်ပေါ်လာတဲ့အချိန်တိုင်းမှာဒီအာသုံကုန်ဆိုင်လုပ်ပေးခြင်းပေမဲ့လုပ်ပေးဖို့ခွင့်လမ်းမသာတာလေးတွေရှိပါတယ
်။ဒါမှဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလည်းလောလောဆယ်ကချင်ပြည်နယ်မှာတော့မလုပ်နိုင်ဘူးပေါ့နော်
။ဒီကယ်ဆယ်ရေးလုပ်ငန်းပင်လည်းကျွန်တော်ဦးစားပေးလုပ်နေရတဲ့အတွက်ကြောင့်ဂျန်နဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကတော့လုပ်ပေးနိုင်တဲ့နေထားမရှိပါဘူး။ဒါကတော့အပြစ်ခတ်ရစဲသွားမှသာလည်းဆောင်ပေးနိုင်မယ့်နေထားဖြစ်ပါတယ
်။ဟုတ်ကဲ့။ပြည်ပြည်နယ်ကဒီနေစားဒေတာဖွံ့ဖြိုးတိုးတက်ရေးဌာနအနေနဲ့ကရင်ပြည်နယ်တွင်မှလှုပ်ဆောင်နေပါပြီလေခင်ဗျာ။
အဲ့တော့ KPI နဲ့ပတ်သက်လာရင်ဒီတစ်ပိုင်းဖြစ်ပါတယ်ဒီ KPI မိသားစုဝင်များတော့မူလကတည်းကပဲလေနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်လာတာလည်းရှိပါတယ
်
အဲ့ဒီခါမှာသူတို့ရဲ့အိမ်တော်စုဝင်ပေါင်း1000လောက်ရှိပါတယ်ဒီ1000လောက်ကိုပြန်လည်နေရာချတာကြီးလုပ်ငန်းစဉ်ရတော့ကျွန်တော်2010ခုနှစ်မှာပဲသူတို့အတွက်နေအိမ်တွေစောက်ပေးတယ်နောက်တစ်ခါစာနာရိတ်ခါ3နှစ်စာထောက်ပံ့ပေးတယ်ဒီစာနာရိတ်ခါဆိုတဲ့နေရာမှာစာစီစာပင်ပါဝင်တာဖြစ်ပါတယ
်
ဒီစာနာရိတ်ခါရနေတဲ့အတွက်ကြောင့်သူတို့စားရေးတောက်ရေးမပူပေရတဲ့အခါမှာသူတို့ရေရှည်ဒီမိသားစုဝင်တွေအတွက်ဒီစိုက်ပျိုးမြေပေါ်ထုတ်ခြင်းတအိမ်တောင်ကို9ဧကနှုံးနဲ့ကျွန်တော်တို့ပေါ်ထုတ်နေတာဖြစ်ပါတယ်ဒီစိုက်ပျိုးမြေပေါ်ထုတ်တဲ့နေရာမှာလည်းဒီမိသားစုဝင်တွေကလှူအားပေးပြီးတော့သူတို့လှူအားနဲ့အများအခကြေးငွေတွေရရှိတဲ့အတွက်ကြောင့်ဒီ job opportunities ပေါ်လောက်ကိုင်းခွင့်လမ်းဖန်တီးပေးခြင်းလည်းဖြစ်ပါတယ်ဒီ layer စိုက်ပျိုးဖို့အခက်အခဲရှိတဲ့နေရာမှာတော့ကျွန်တော် rubber bin စိုက်ဖို့ဒုလက်တဲ့တိတ်တော်ငါးဧကနှုံနဲ့ဖော်ထုတ်ပေးနေတာဖြစ်ပါတယ်အဲ့ဒီပြင်နောက်ရရှိကုသရောင်းဝယ်မှုကိုကျွန်တော်တို့ညော်ကိုပြီးတော့ဒီမြန်ကြီးမှုဒေတာနဲ့မဲသဘောဒေတာကို28မိုင်ကတ်တရလမ်းကျွန်တော်တို့ခင်းနေတာရှိပါတယ
်
ဒီလမ်းခင်းတဲ့လုပ်ငန်းတွေမှာလည်းဒီခုနကအဖွဲ့အစည်းတွေကဒီမိသားစုဝင်တခုချင်းကဒီအလုပ်တွေပေးပြီးတော့ဆောင်နေတဲ့အတွက်ကြောင့်ဒီလုပ်ငန်းအနေနဲ့သူတို့ဝင်ငွေတွေရရှိတာဖြစ်ပါတယ်ရရှိမှာလည်းဒီမဲသဘောနဲ့ဒီမြန်ကြီးကိုလမ်းကြောင်းကြီးကောင်းသွားမယ်လုံခြုံမှုတွေလည်းထိမ့်သိမ့်နိုင်မယ်ဆိုရင်ဒီနေဆက်ကုန်စည်ကုသရောင်းဝယ်မှုတွေတွေအတွက်အခြေအနေကောင်းလေးတွေဖြစ်ထွန်းနိုင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီအိန္ဒိယချင်းနိုင်ငံတွေနဲ့စီးပွားရေးကုလူဆက်ဆံတဲ့နေရာမှာတော့ပထမပိုင်းတော့နေဆက်ကုန်သွယ်ရေးလောက်ကစပြီးမြဲရရှိမှာတော့ normal trade လို့ခေါ်တဲ့ပုံမှန်ကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ခြင်းအဖြစ်ဒီဒေသတွေရဲ့ခုနလိုဖွံ့ဖြိုးတိုးတက်မှုနဲ့သူတို့ရဲ့ဒီအသက်ဘဝအကြောင်းပြုမှုထောက်ပံ့ပြုမယ်လို့ကျွန်တော်နေနဲ့ယုံကြည်ပါတယ
်ဟုတ်ကဲ့တရင်ပြည်နယ်မှာတော့ဘောနော်အဲ့လိုမျိုးနေကြရေးရဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနရဲ့အခုလိုမျိုးလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာအခုခါမှာအပြစ်ခတ်ရစဲဟိုသဘောတူညီချက်ရယူထားပြီးဖြစ်တဲ့ဒီကရင်အမျိုးသားအစည်းအဝေးအနေနဲ့ရောဘလောက်များပါဝင်ကူညီမှုရှိနေပါလဲခင်ဗျာ
အခု KNU နဲ့အပိုင်းကတော့ဒီအပြစ်ခတ်ရစဲပြီးတဲ့ခါမှာဒီအပိုင်းကပို့တော်မှများတဲ့အပိုင်းဖြစ်ပါတယ်နေမီအဖြစ်လဲပူကျပြတ်နေလူဦးရေအဖြစ်လဲပူများတယ်ဒီတသိန်း4000လောက်တသိန်းခွဲလောက်ရှိနေတဲ့အနေအထားဖြစ်ပါတယ်အဲ့တော့ဒုက္ခသည်စခန်းလဲ9ခုလောက်ရှိတယ်ပေါ့လေအဲ့တော့ဒီဟာတွေကတော့ပို့ပြီးတော့ရည်ရှိရှင်းရမယ်လုပ်ငန်းစဉ်တွေပဲဖြစ်ပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေပဲဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့ဟိုမိမိရဲ့နေရာမှာပြန်လဲအခြေချနေတိုင်းရင်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ကြရင်နောက်တစ်ခါပြန်လဲထူထောင်ရေးနဲ့ရည်ရှိဖွံ့ဖြိုးတိုးတက်ရေးဒီ sustainable development ရတဲ့ဒီဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တာမန်ဒီစိုက်ရေးပြုရေးအသက်မွေးဝမ်းကြောင်းလည်းမပြီးတော့အဲ့တော့ဒီချိန်မှာတော့ကျွန်တော်တို့ကဒီ ဟိုအသေးစားဆက်မှုလုပ်ငန်းနေနောက်ကလူဝင်ရအခြေပြုတဲ့ labor intensive industries ဒါတွေပါထူထောင်ဖို့အတွက်ကျွန်တော်တို့ဒီဖက်အားမှာဆက်မှုစုံတစ်ခုနဲ့စပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ
်
ရေရှည်မှာလည်းဒီဖက်အားဆက်မှုစုံတစ်ခုတည်းနဲ့တော့ကျွန်တော်တို့မလုံလောက်ပါဘူးရေရှည်မှာလည်းဒီနံမိတ် line နဲ့တင့်တင့်နဲ့အကွာဝေးလောက်မှာဆိုတော့ကျွန်တော်တို့နေရာတိုင်းနေရာတိုင်းမှာကျွန်တော်တို့ဒီဆက်မှုလုပ်ငန်းလေးတွေထူထောင်ဖို့ဖြစ်ပါတယ်အဲတော့ရည်ပယ်ချက်ကတော့အခုရွှေပြောင်းလို့သမားအနေနဲ့ဒီထိုင်းနိုင်ငံအတွက်မှာလူဦးရေနှစ်သန်းခွဲလောက်သွားပြီးတော့လုပ်ကင်နေရတာလည်းရှိနေပါတယ်အဲတော့ရေရှည်မှာတချို့သောကျွန်တော်တို့ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေဆွဲဆောင်မှုတွေပေးနိုင်ရင်တချို့သောလုပ်ငန်းတွေကဒီထိုင်းနိုင်ငံတွင်သာမကကျွန်တော်တို့နိုင်ငံအတွင်းမှာပြန်ပြီးတော့ဒီလုပ်ငန်းတွေခွဲပြီးတော့ထူထောင်နိုင်တယ်ဆိုလို့ရှိရင်လည်းဒီရွှေပြောင်းအလုပ်သမားတွေခုနလိုတာဝန်ထမ်းဆောင်ရတဲ့ဒီရဲ့ဝန်ထုတ်ဝန်ပိုးဖြစ်နေတဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာနှစ်ဦးနှစ်ဖက် win-win model ဒီကျိုးဖြစ်ထွန်းမှုတွေရှိပါဖြစ်တဲ့အတွက်ကြောင့်ရည်ရှိမှာတော့ဒီလောက်အထိကိုကျွန်တော်တို့မြောက်မှပြီးဆောင်ရွက်ပါတယ
်အဲဒီနေကံဖြစ်တဲ့ပြည်ရင်မျိုးသား CNK NU ကဘလောက်ပူပေါင်းပါဝင်ဆောင်ရွက်အဲ့လိုသူတို့ဂရီပြူထားပါလေပူပေါင်းပါဝင်ဆောင်ရွက်မှုတော့ရှိနေပါကြတယ်သူတို့အခုဆက်ဆံရေးယုံ၄ယုံတော့မှအစိုးရအနေနဲ့ဆွေးနွေးပြူထားလို့
ဟုတ်ကဲ့
သူတို့လည်းဒီမျိုးကြီး၄မျိုးပါဆက်ဆံရေးယုံတွေဖွင့်ထားတော့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသူတို့ရောဒေသခံဒီဟိုသူတို့တော်တော်များများပူစားပြူထားတဲ့ဒီဖြစ်တဲ့အတွက်ကြောင့်မို့သူတို့ရောပါဝင်ဆောင်ရွက်မှုရှိလာ
အဓိကတော့အခုအချိန်မှာတော့ဆက်ဆံရေးကစတင်တဲ့အချိန်ပဲဖြစ်သေးတာပဲရှိပါတယ်တော်တော်ရေရှည်ကိုကြည့်မယ်ဆိုရင်တော့တကယ်တမ်းကျတော့လုပ်ငန်းစဉ်တွေတိုင်းဟာအစိုးရကဟိုဥဆောင်ဥရွက်ပြုရတာဖြစ်ပေမဲ့တကယ်အောင်မြင်ဖို့ကတော့ပြည်သူတွေပါဝင်မှာဖြစ်ပါလိမ့်အဲ့တော့ပြည်သူတွေပါဝင်ခြင်းကိုပဲကျွန်တော်တို့ဒီကနေ့ပေါ့လေ empowerment လို့ခေါ်ပါတယ
်
ဒီ empowerment တွေသာလေရေရှည် solution ပေါ့ long term solution ကျွန်တော်တို့တကယ်ပြည်ပြည်စုံနဲ့ရေရှည်ဖြည့်ရှင်ချက်တစ်ခုဖြစ်ပါတယ်အဲ့တော့ဒီမှာခုနပြည်သူတွေကိုကိုစားပြုတဲ့ society စဖြစ်လာပါမယ်သူတို့ဒီတစ်ချိန်တော့တော့လက်နက်ကင်ဖွဲ့စည်းနောက်တော့နိုင်ငံရေးဖွဲ့စည်းဒီကနေပြည်သူဖွဲ့စည်းဆိုတာမျိုး public society စ civil society စဖြစ်လာပြီးတော့ဒီပြည်သူတွေကိုယ်တိုင်လုပ်ကင်ဆောင်ရွက်နိုင်စွမ်းရှိအောင်စွမ်းရည်ရှိလာအောင်ပြည်သူပြုထောင်တဲ့ wage ကကျွန်တော် empowerment ဖြစ်ပါတယ
်ဘုရားကြီးကျွန်တော်နောက်ဆုံးတစ်ခုနေချင်တာပေါ့နော်ဒီနေဆက်ဖွံ့ဖြိုးရေးလုပ်တဲ့နေရာမှာဒီတိုက်ပွဲဖြစ်နေတဲ့နေရာစစ်ပွဲဖြစ်နေတဲ့နေရာမှာမူဝါဖြင့်အပြစ်ခတ်ရစေးဒီပထမအပြစ်ခတ်ရစေးပြီးသွားတဲ့အချိန်မှာကျန်တဲ့ဒီနိုင်ငံရေးဆွေးနွေးတာတွေဘာလို့မလုပ်ခင်နေမြေဖွံ့ဖြိုးတိုးတက်ရေးကိုအရင်လုပ်နိုင်လို့ရှိရင်လုပ်ခဲ့လို့နေမြေဖွံ့ဖြိုးတိုးတက်သွားပြီဆိုရင်ဒီပြဿနာတွေဟာပြဿနာတွေကိုမဆွေးနွေးခင်မှာကိုပြေလည်ပြီးသားအောင်ဖြစ်နေလိမ့်မယ်ဆိုတော့ဒီမျှော်မှန်းချက်တွေရှိကြပါလေအဲ့တော့အဲ့ဒါကိုလည်းဟိုဝင်းရဝင်းတာနဲ့ဒီတိုင်းပဲရှုမြင်နေသူရှိသလိုတချို့ကြတော့တခြားရှုတော့ငါကြည့်တာရှိပါတယ်နေမြေဖွံ့ဖြိုးတိုးတက်ရေးကိုလုပ်လို့ရှိရင်ဘယ်သူတွေကြိုးရှိမလဲအဲ့တော့ဒီတာဝန်ယူဆောင်ရွက်မဲ့ဒီအစိုးရပိုင်းရာပုဂ္ဂိုလ်တွေပါဝင်ဆောင်ရွက်ကြမဲ့ဒီအစိုးရနဲ့နှိစတဲ့စီးပွားရေးလုပ်ငန်းရှင်တွေအဲ့ဒီဒေသမှာဒီလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေဒီပုဂ္ဂိုလ်တွေဒီအဖွဲ့အစည်းတွေလောက်မှာပဲအကျိုးဖြစ်သွန်းသွားပြီးတော့ဒီ grassroots ဖြစ်တဲ့ဒီအောက်ခြေလူထုကတော့ဒီဒေသတွေမှာရှိတဲ့တရားစာတာတွေနဲ့ပတ်သက်လို့ဟလားခုနပြောတဲ့နေမြေဖွံ့ဖြိုးတိုးတက်လို့ထုတ်ပြောလို့ကိုယ်ဝါကြီးတို့တို့ကတော့အမှန်ချင်ရတော့မဟုတ်ဘူးဆိုတော့ချူတောင်းကြီးကြည့်နေတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒါတွေကအဲ့လိုမျိုးဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဆိုတော့ဝင်းကြီးရဲ့ပေါ့နော်ဘိုးချုပ်ကြီးရဲ့ဒီကိုယ်ပိုင်အယူအဆပေါ့နော်ဒီလည်းကျွန်တော်နည်းနည်းပြောပြပါဦးအဲ့
တော့ခုနလိုပဲနှစ်ဦးနှစ်ဖက်ပေါ့လေဟို two sides ပေါ့ဘယ်နှစ်ဖက်ကနေတွေးမြင်မှုဆိုတာတော့ဒါတော့အမှန်ရှိတဲ့ကိစ္စရမယ်ဖြစ်ပါတယ်နောက်တစ်ခါကွဲပြားခြားနားတဲ့အမြင်ဆိုတာရှိတာလည်းတဘာဝကြတဲ့အမြင်ပဲဖြစ်ပါတယ်တို့တော့ကျွန်တော်တို့ဒီဘယ်လူတန်းစားကိုအခြေပြုရမလဲဘယ်လူတန်းစားရဲ့အကျိုးစီးပွားကိုကျွန်တော်တို့ရှေ့ရှုရမလဲဆိုတဲ့ကိစ္စရကတော့ရေးကြည့်ပါတယ်အဲ့တော့ပြည်တော်စုအစိုးရအနေနဲ့တော့ကျွန်တော်တို့ကပြည်သူလူထုဒါသာလည်းပဓာနာဥထိတ်ထားမယ်ကိစ္စဖြစ်ပါတယ်ပြည်သူလူထုရဲ့အကျိုးစီးပွားသာလည်းကျွန်တော်တို့ပေါ်ဆောင်ရမှာဖြစ်ပါတယ်အဲ့တော့ဒီကရင်ပြည်နယ်မှာရှိတဲ့ပြည်သူတွေရဲ့ဘဝကိုကြည့်လိုက်မယ်ဆိုရင်လည်းသူကတက်တန်းအရှိဆုံးသောဒီလနကံပတိပခါကြားထဲမှာနေထိုင်ကလာတဲ့ဟိုပြည်သူတွေဖြစ်ပါတယ်သူတို့ရဲ့ဘဝအင်မတန်တနာစရာကောင်းပြီးတော့အင်မတန်မှအနာဂတ်ကင်းမဲ့ခဲ့တဲ့ပြည်သူတွေဖြစ်ပါတယ်တမာအဖြစ်ပြည်သူတွေကအင်မတန်ယိုသားကြတဲ့လူတွေဖြစ်ပါတယ်ပြီးတော့သူ majorities ပေါ့အများစုကိုကြည့်မယ်ဆိုရင်လည်းဒီမိမိရဲ့ကံကြမ္မာကိုမိမိဖန်တီးနိုင်စွာအားနည်းတဲ့ ကလေးတွေငယ်တွေနဲ့မိမတွေဖြစ်ပါတယ်အဲ့တော့ဒီယောက်ျားတွေဆိုတော့တကယ်တမ်းပြောရင် 25% တော့ပဲကိုစားပြုတာဖြစ်ပါတယ
်
ဒါကြောင့်ကျွန်တော်တို့ဒီပြည်သူ့ရဲ့အကျိုးစီးပွားကိုဦးထိပ်ထားမှာဖြစ်တဲ့အတွက်ကြောင့်ပြည်သူ့အကျိုးစီးပွားကိုဟိုဖြစ်ထွန်းအောင်တော့ကျွန်တော်အစိုးရမှာတာဝန်ရှိပါတယ
်
ခုနလိုတခြားသောလူတွေအကျိုးရှိသွားတယ်ပြည်သူတွေအကျိုးမရှိသွားဘူးဆိုရင်ကျွန်တော်တို့ရဲ့ညံ့ဖြစ်မှုသာလင်းဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကလည်းဒီလိုအဖြစ်မျိုးတော့အဖြစ်ခံမှာမဟုတ်ဘူးဒါကြောင့်ပြည်သူတွေရဲ့ခုနအကျိုးစီးပွားကိုပေါ်ဆောင်တဲ့လုပ်ငန်းစဉ်ကိုတော့ကျွန်တော်တို့မလွဲမသွေလှုပ်ဆောင်တော့မှာဖြစ်ပါတယ်ဒီလိုလုပ်တဲ့နေရာမှာလည်းခုနပြည်သူတွေရဲ့ပါဝင်မှု people's empowerment ကအရေးကြီးဆုံးလို့ကျွန်တော်ခံယူပါတယ်ဒါကြောင့်ပြည်သူတွေကိုစွမ်းအားရှိအောင်စွမ်းရည်ရှိအောင်ပြုစုပျိုးထောင်ပြီးတော့ပြည်သူတွေကိုယ်တိုင်ကမိမိဘဝရဲ့တည်ငြိမ်လုံခြုံရေးမိမိဘဝမိမိတို့ရဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးကိုသူတို့ကိုယ်တိုင်လုပ်ကံနိုင်စွာရှိမှသာလျှင်ပြည်ပြည်စုံနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုရည်ရှိတည်တံ့ခံရတဲ့ဖွံ့ဖြိုးတိုးတက်မှုရရှိမယ်လို့ကျွန်တော်တို့ခံယူတဲ့အတွက်ကြောင့်ဒီလိုဆိုရင်ပူပန်မှုရှိတဲ့ပြည်သူကိုကိုစားပြုခြင်းနဲ့ပုံကူတွေအဖွဲ့အစည်းတွေရှိရလဲဒီလုပ်ငန်းစဉ်မှာမိမိတို့ရဲ့ voluntarily ပေါ့မိမိတို့ရဲ့စန္ဒအရာပါဝင်ပူပေါင်းဆောင်ရွက်ခြင်းဖြင့် why won't they think ထိကြောင်းပေးဖို့လေကျွန်တော်အနေနဲ့ဖိတ်ခေါ်ပါတယ်ကျွန်တော်တို့အနေနဲ့အစိုးရဒီလိုအပ်လို့ဥဆောင်ဥရွက်ပြုရပြီပဲပြည်သူတွေရဲ့ပါဝင်မှုပြည်သူတွေရဲ့ပါဝင်လုပ်ကိုင်မှုပြည်သူတွေရဲ့ထိကြောင်းမှုကိုကျွန်တော်တို့အစီအမံဖိတ်ခေါ်နေတယ်လို့ကျွန်တော်အမြင်ပြောပြချလိုပါတယ
်ရန်ကုန်ဆက်မှုတက္ကသိုလ်ကျောင်းသားဖြစ်ခဲ့သူဒုတိယဗိုလ်ချုပ်ကြီးတိန်ထေးဟာ BE Mechanical ဘွဲ့ကို1988ခုနှစ်မှာရရှိခဲ့ပြီးတော့1989ခုနှစ်မှာ OTS ဘုတ်တင်နှန်းကျောင်းအမှတ်စဉ်58ခန်းနဲ့ကျောင်းဆင်းခဲ့သူဓနုတိုင်းသာလူမျိုးတူဖြစ်ပါတယ်ခင်ဗျာကျွန်တော်ရော်နီငိမ့်ပ
ါဦးရော်နီငိမ့်စီစဉ်တင်ဆက်တဲ့တမှုတက်သားပြောစကားအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE ကနေစနေနေ့မနက်ဖြန်သတင်းတွေကိုမနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်9:00နာရီခွဲကနေ9:00နာရီအစီအစဉ်အစဆုံးကိုမနက်10:00နာရီကနေ9:00နာရီခွဲထိလိုင်းဒိုမီတာ16 kHz 7083ညာလိုင်းဒိုမီတာ19 kHz 5115နဲ့လိုင်းဒိုမီတာ24 kHz 11113ညာတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE American အသံရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကူရောဒရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ကခြေညာပေးပါအောင်ခင်ဗျာ
။ဤချစ်သမရမိုဟာမက်မော်စီကိုကန့်ွက်ဆန္ဒပြနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေဟာကိုင်ရိုမြို့ကသမရအိမ်တော်ပတ်လည်မှာကာထားတဲ့တန်ဆူးကျူးတွေကိုဖျက်ကျော်ဝင်ရောက်သွားကြပြီဖြစ်ပါတယ်။စစ်တပ်တင်ကားတွေစောင့်ကြပ်နေတဲ့သမရအိမ်တော်ရဲ့ပင်မအဝင်ဝကိုဆန္ဒပြသူတွေဖျက်ကျော်သွားမသွားဆိုတာတော့ကိုယ်ကွယ်ပြပြမသိရသေးပါဘူး။တောက်ကြနေတနေ့လုံးကိုင်ရိုမြို့အနားမှာသမရမော်စီကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြဝဲတွေနဲ့ပြည်နေပါတယ်။စီးရီးယားနိုင်ငံဒမတ်စကာမြို့ကနိုင်ငံတကာလေဆိပ်ကိုသိမ်းပိုက်ဖို့စီစဉ်နေတယ်လို့တပုံတပ်ဖွဲ့တွေကပြောပါတယ်။သမရဘာရှားရဲ့အာဆတ်ပြုတ်ကြဖို့လှုပ်ဆောင်နေတဲ့သူတို့ရဲ့တော်လိုင်းကြီးဟာတရားမျှတတဲ့တော်လိုင်းကြီးဖြစ်တယ်လို့လည်းသူတို့ကပြောပါတယ်။လေဆိပ်ကိုတောက်ကြနေလေဆိပ်ကိုစစ်အခြေစိုက်စခန်းအဖြစ်အသုံးပြုနေတဲ့အတွက်တောက်ကြနေကသူတို့ရဲ့တိုက်ခိုက်သိမ်းပိုက်မဲ့အစီအစဉ်ဟာတရားမျှတမှုရှိတယ်လို့လည်းတပုံကောင်းဆောင်တူကပြောပါတယ်။တပုံတပ်ဖွဲ့တွေအနေနဲ့လေဆိပ်နဲ့ဘလောက်အထိနှိကပ်နေပြီလဲဆိုတာတော့မသိရသေးပါဘူး။မြောက်ကိုရီးယားကကမ္ဘာပလမ်းကြောင်းပေါ်ကိုလွတ်တင်မဲ့ဒုံးရင်ကိုမူလကတနင်္လာနေ့လောက်မှာပြစ်လွတ်ဖို့စီစဉ်ထားပေမဲ့စီးနှင်းထူထပ်စွာကြာနေတဲ့အတွက်နောက်နေ့ပွဲရှိနေပါတယ်။မြောက်ကိုရီးယားကဆိုဟိုင်းဂျိုရုလွတ်တင်ရေးဌာနကပြင်ဆင်မှုတွေဟာအရင်သတင်းတွေထွက်နေတာတဲ့အခုရက်ပိုင်းအတွင်းမှာနေ့လာတာကိုဆက်သွယ်ရေးဂျိုရုကရယူထားတဲ့ဓာတ်ပုံတွေအရသိရတယ်လို့ Johns Hopkins တက္ကသိုလ်ကအမေရိကန်ကိုရီးယားလေ့လာရေးဌာနကတောက်ချာနေမှာပြောပါတယ်။တရုတ်နိုင်ငံကတင်ကြတဲ့မူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့တိဘက်လူမျိုးတွေကိုယ့်ကိုယ်ကိုတည်ကြောင်းကြံစည်မှုလို့မြင်လာနေတဲ့အပေါ်အမေရိကန်ပြည်ထောင်စုရဲ့ပြစ်တင်ဝေဖန်မှုကိုတရုတ်ကပြင်းပြထန်ထန်တုံ့ပြန်လိုက်ပါတယ်
။ကမ္ဘာသတင်းကြေညာကိုကိုဇော်ဝင်းလိုက်ချီညာခဲ့တာဖြစ်ပါတယ်။ဒီမနက်အစည်းအဝေးထုတ်လို့ရေးမှုကမတ်တင်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝိန်းချော်တဖြစ်ပါတယ်။ VOA American အတံမနက်ဖက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်9:00ခွဲကနေ9:00ထိလိုင်းဒိုမီတာ24 32 40နဲ့လိုင်းလံမီတာ190တို့ကနေအတံလွှင့်ခဲ့တာဖြစ်ပါတယ်။VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.